Tora Shima Kamiya, Tawra Shim Yaswa Piatkin ha Loki Ludarwe, a shin the king pito muvale. Ludarwe gale, Piatkin, a shin pia, the king pia sada pin, kohojavale. Tawye digni tintia to tamachansi sema, lila ma pite. Krian tamachanye tamahunja mainega, Hoshi in a katijan kanjine, a kangin saligani, a kangin a set don tima, Piashinga, Nago the king who yuim koya. ခင်မုန်းဟူ၍ခေါ်ရမည်ဆိုတဲ့မိတ်ဆွေတော်မူချက်ကိုတွေ့ရပါတယ်ဘယ်လိုဟာကြီးပါလဲလို့ဝေဖန်ပြောဆိုကြသူတွေလည်းရှိကြပါတယ်ဖျားရှင်ဟာဘာကိုဆိုလိုတော်မူပါသလဲသူ့ကိုဆုံးပြစ်ပြီးသူ့ရဲ့ရင်ခွင်တော်တွေကနေထွက်ခွာသွားကြတဲ့သူတွေကိုလည်းကြည်စာတွေဖြစ်နေခိုင်းနှိုင်းပေါ်ပြထားပါတယ်လူသားတွေပေါ်မှာထားရှိတဲ့ဖျားရှင်ရဲ့ချစ်ခင်မေတ္တာတော်ဟာအထင်သာပေါ်လွင်နေတဲ့အက Kulu lila tongta shinlin timpyama phipare.
Tendia tota majan ye misui tota shin paundu kumya. Hoshi sore miyaupe idri la nainganga propeji dabaye nagati jamya ha. Mimi ye pogo ye bawa. Mimi ye yinnin bwe indang ye chi ni miya jare ga ni bido. Tukuran ye nalongza khanza jetwi apoma achi khan muti bido popya bilye shi nibare. Di khanza jetwi hale degere gero idri la lu apwe si ji dikulong apoma. Alon china ato aswe kimbong gaung ge du. Amye tisi tiyu tiya ne piusu du. Tisa amye miyan zwane saung ting lampya maza tana ge du. Apa piyat kenye lumiu do apoma. Najin zwane khanza ge ato amye dodaru po tuya rane durube pshanire. Hote. Apa piyat kenha asin tisai di lumiu do gu tuye lumiu do. Yuekau do mu do lumiu do. So piro kaungji pi lampya maza tana ge re. Jumbawaga lumyao sigere. Kanan sre nune piayi siya yamma. Tintang tinte tu thagere. Dabi me, eri mieta teya apo ma. Jezu kangere lumyo do apo ma. Na chien zwane kanza geya dojang. Amie dodaru twepo gejaya bibi. Eri amie dodaru twepo ya do kanza jem yane. Aku hoshi ye tuye tisa bau meima bie. Goma apo ma tweyare amie dodan ne ha. Achigan the body agent, a turube pinire, sre checku. General Bellu, ma, miechi piatalu mea babu. The young mule hoshi nagati duiha. Hoshi e chisni tisa about goma, sre mema bieku, sanamuna bu bido ma. Hoshi ma the same bin, jacan bido. A papiadakin popia genet, idri la lu poe a situ, bintanswa three binido, nagati mea pit. General jana liashini jaya bari. A net de be miago, princeu liashini jaya bari. Missui boundu. Erilo tuye paupian nido meima goma gu. Hoshi ga ni pitin jimong de chima. Goma de maka vibabu no. Goma ne goma ye popo piamia. Mumamambe yashi tare tadami duile pawinjare. Myoma tayui, domu. A chayo jamiani paupian yu yado tadami duida pite. Nane masaini tiamoin tadami dui pite. Tiamlu nga matana nai. So mechi machine nai ba. Subiro tobo layare atanduiha. Lumiodo, Lumiodo, Sobro, the mind the shallow chimia nozo, some tinker, Lumiodo, Hapchen. A papi other kingu, Makogue, Mayonji, Chichimita, Tumpia Mushi, Tisago, Gija, Popido, a charchado, Napia, Duiguda, Gogue, Nijabi. The young di Idrila, Lumiodo, Sobro, Taune, Alando, Auga, Idrila, Amikandu, Lutio, Chinzi, Chile, di a bit duiha, thou shalt think out of Mabala, Sre, Jigwe, Wunnevo, Athigo, Winsi Gabi, Pipari. ပြီးတဲ့နောက်မှာတော့တလောက်အထိကျေးဇူးတော်ကိုမထီမဲ့မြင်ပြုပြီးတော့ဖောက်ပြန်တဲ့လူသားတွေမင်းတို့ကိုငါပေးထားတဲ့ကောင်းကြီးတွေကိုငါအကုန်ပြန်ရုပ်သိမ်းမယ်ပြီးတော့မင်းတို့မျက်နှာပြုနေတဲ့မင်းတို့ရဲ့နတ်ဖယားတွေမင်းတို့ဆွဲလန်းနေတဲ့လော့ကီအပြစ်မှောင်မိုက်ဆွဲလန်းခြင်းတွေရှိပါတယ်မင်းတို့ကိုငါအရှက်ခွဲပြင်မယ်မင်းတို့ငါကိုပြစ်ပြီးတော့အားကိုးနေတဲ့ဖယားတွေအဲ့ဒီဖယားတွေကပေး ရေကို၎င်းသူဤကိုကိုဖုံးနှွမ်းเสียငါတိုးမွေးနှင့်ပိုက်ဆံကို၎င်းငါသိမ့်อยู่မည်ယခုပင်သူဤရည်စားများရှိ၌သူ့အဖို့ကိုငါလှစ်လှန်၍အချက်ခွဲမည်ငါလက်မှအဘယ်သူမျှသူ့ကိုမနှုတ်ရ သူရွှင်လန်းစရာအကြောင်းရှိသမျှနှင့်ပွဲခန့်ခြင်းလဇန်းနှင့်ဥပုံနှင့်စောင့်ခြင်းပရိသတ်စည်းဝေးခြင်းအလုံးစုံတို့ကိုငါပြတ်စေမည်ဤသည်ကငါရည်စားပေသောဆုလက်ဆောင်ဖြစ်သည်ဟုသူဆိုရာစပြည့်ဥယင်သင်္ဘောတဖန်ဥယင်တို့ကိုငါသုတ်သင်ပယ်ရှင်း၍လွင်ပြင်ဖြစ်စေသဖြင့်တောသားရဲ့တို့သည်ကြိုက်စားကြလိမ့်မည်ဘာလဖျားတို့အားနန္တာပေါင်းကိုမိရှု၍နှာခေါင်းဆွဲနှင့်လေဆွဲတစားကိုဆင်းလျက်ရည်စားများနောက်သို့လိုက်သဖြင့်ငါကိုမေ့လျော့၍ဘာလဖျားတို့လက်ထ၌ပြုမိသောအပြစ်နှင့်အလျောက်ငါစီရင်မည်ဟုထာဝရဖျားမိန့်တော်မူ၏အဲ့ဒီလိုဖော်ပြထားခဲ့တဲ့ယင်သိမ့်တုံပွဲဗျာဒိတ်တော်စကားသံတွေဟာဖြင့်ဣသရေလလူမျိုးတို့ရဲ့အဲ့ဒီအနာဂတ်ကိုကြားရပြီးမကြခင်မှာပဲအာရှုရိလူမျိုးတို့ရဲ့ကျွံဘဝကိုမုတ်ချဆင်းသက်ပြီးတော့ပျက်စီးခဲ့ရခြင်းမှာအစားအဆက်ဆက်သောဓမ္မသမိုင်းကပ္ပသမိုင်းဖြစ်စဉ်များနဲ့တိုက်ဆိုင်ကြည့်ရင်လဲလွဲမှားခြင်းမရှိမှန်ကန်ခဲ့ပြီးပြီဆိုတာတွေ့ကိုလဲကျွန်တော်ဘယ်လို့မှမေ့ထားလို့မရနိုင်ပါဘူးဒီကနေ့ဒီအချိန်မှာတော့အထက်ကမြင်ခဲ့ရတဲ့ပူလောင်လှသောစူပူသံတို့ကိုတခဏလျော့ပါးသွားပြီးတော့တခဏရှော့ပစ်လိုက်ပြီးတော့ဖောက်ပြန်သောမိမပြည့်အိမ်တောင်ကြီးသစ္စာပေါက်ဂောမာနဲ့အတူလူမျိုးတော်ဣသရေလအတွက်ပါအံ့ဩပွေရာမျှော်လင့်စရာအကြောင်းနဲ့အတူခံစားစရာခွင့်လွှတ်ခြင်းမေတ္တာတရားဆိုတာကိုအပြောင်းအလဲကြီးအဖြစ်နှုတ်ကပတ်တော်ဟာဆက်လက်ဖော်ပြပေးပါတော့မယ်။ဟောရှိအနာဂတိကျမ်းအခန်းကြီး2အငယ်14နဲ့15တို့ရာတွင်သူကိုတဖန်ငါဖျားယောင်မည်တောလမ်းဖြင့်ပို့ဆောင်တော်လေနှစ်သိမ့်စီသောစကားကိုပြောမည်တောတဖက်၌စပြည့်ဥယျာဉ်ကို၎င်းအာခေါ်ကြိုင်၌မျောလင့်ရာတကားကို၎င်းငါပေးမည်သူသည်အသက်ငယ်စဉ်ကာလဧဂုတ်ထုပြည်မှထွက်လာသောအခါပြည်ချင်းဆိုတကယ်သူတောတစ်ဖက်သို့ရောက်သောအခါပြည်ချင်းဆိုရလိမ့်မည်အာခေါ်ကြိုင်တဲ့မိတ်ဆွေအဲ့ဒီအာခေါ်ကြိုင်ဆိုတာကိုမိတ်ဆွေတို့ယောရှုမှတ်စာအခန်းကြီး9မှာပြန်ကြည့်ရင်အသေးစိတ်တွေ့ရပါလိမ့်မယ်ဣသရေလလူမျိုးတော်ဟာနို့နဲ့ပြားရီစီးဆင်းရာခါနန်ဆိုတဲ့ဂရိတော်တီယာအရက်ကိုစပြီးတော့ဝင်ရောက်ခဲ့ရတဲ့အချိန်အေယာမတိုက်ပွဲကြီးတွေကိုရင်ဆိုင်ကြုံတွေ့ကြော်လွှားခဲ့ရပါတယ်ပထမဦးဆုံးအနေနဲ့ယေရီခေါဆိုတဲ့မြို့ကြီးကိုတိုက်ရတဲ့တိုက်ပွဲကြီးဖြစ်တယ်ပြီးတဲ့နောက်မှာတော့အာဤဆိုတဲ့မြို့သေးသေးကလေးတစ်ခုကိုတိုက်ရတဲ့တိုက်ပွဲပဲအာဤဆိုရာဟာအသွေးအသားဆိုတဲ့အဓိပ္ပာယ်ကိုဆောင်ထားပါတယ်အဲ့ဒီအာဤမြို့ကလေးကိုထောက်လှမ်းရတဲ့အချိန်မှာမြို့လေးကသေးသေးလေးပဲကွာအပင်မမခံကြပါနဲ့လူ2000 3000လောက်လွန်ရောကျွန်းနဲ့သွားတိုက်ရင်နိုင်မှာပါဆိုပြီးတော့အထင်သေးသေးနဲ့သွားတိုက်တဲ့အချိန်ကိုယ့်ဘက်ကလူ36ယောက်သေသွားတဲ့အပြင်ဟိုကလိုက်တိုက်လို့မင်းလက်လွတ်ထွက်ပြေးခဲ့ရတယ်ဆိုတာကိုဓမ္မသမိုင်းမှာရှင်းရှင်းကြီးတွေ့ရတယ်အဲ့ဒီအချိန်မှာဗိုလ်ချုပ်ယောရှုပက်လက်ကိုလန်းလာပဲသေမတက်ကိုစိတ်ညစ်ပြီးတော့အဖဖျားသခင်ကိုတောင်းမှသူကပြန်ပြီးတော့အပြစ်တင်တဲ့သဘောတွေတွေ့ရပါတယ်နောက်တော့မှယောရှုကိုဖျားသခင်ကနေပြီးတော့မင်းတို့ဟာငါဗြိဉ္ဇင်တရားကိုဖောက်ဖျက်ပြီးတော့သူများရဲ့ဥစ္စာပစ္စည်းတွေကိုခိုးယူတယ်မတန့်ရှင်းသူတယောက်ကြောင့်အခုလိုစစ်ရှုံးရခြင်းပဲဖြစ်တယ်ဆိုတာကိုကြားရိပ်ပြီးခဲ့ပါတယ်အဲ့ဒီတော့မှအထိတ်လန့်နဲ့စစ်ဆေးမေးမြန်းကြည့်တော့အာခန်ဆိုတဲ့လူတယောက်ဟာယေရီခေါတိုက်ပွဲအတွင်းမှာအဖဖျားသခင်အမိန့်ကိုမနာခံမဲနဲ့သူများပစ္စည်းတွေကိုခိုးယူထားခဲ့တယ်ဖွက်ထားခဲ့တယ်ဆိုတဲ့အပြစ်တရားအချက်တစ်ခုပေါ်လာခဲ့ပါတယ်အပြစ်ကျူးလွန်ခြင်းတစ်ခုဘူးပေါ်လို့ပေါ်လာခဲ့ပါတယ်ဒါနဲ့ပဲနောက်ဆုံးမှာအာခံကိုပြည့်ညတ်တော်အရာဗိုလ်ချုပ်ယောရှုရဲ့အဖွဲ့ဟာတပ်ပစ်ခဲ့ရပါတယ်အပြစ်စီရင်ခဲ့ရပါတယ်အဲ့ဒီလိုအာခံကိုအဆုံးစီရင်ရာဂျိုင်းဟာအာခေါ်ဂျိုင်းဆိုပြီးတော့ခေါ်ဝေါ်တယ်ဆိုတာကိုကျွန်တော်အဲ့ဒီယောရှုမှတ်စာမှာပြန်ပြီးတွေ့ရမှာဖြစ်ပါတယ်မိတ်ဆွေအပေါင်းတို့အာဤအမည်ရှိတဲ့အသွေးအသားနေပေရဲ့တိုက်ပွဲဆိုတာကိုဘယ်တော့မှအထင်သေးလို့မရဘူးဆိုတာကိုယောရှုရဲ့အတိတ်မှတ်တမ်းတွေဟာရှင်းလင်းပြတ်သားစွာသင်ခန်းစာပေးခဲ့တယ်လို့အဖဖျားသခင်ရဲ့အပြစ်စီရင်ခြင်းဆိုတာဟာလေရှိကိုရှိရမယ်အရာပဲဆိုတာကိုအာခေါ်ဂျိုင်းဝမ်းဟာအစဉ်တစိုက်အောက်မေ့သတိရစီလျက်ရှိနေပါလေဟုတ်ပါတယ်အခုဆိုရင်အပြစ်တရားအလျောက်စီရင်ခြင်းအပြီးမှာအဖဖျားသခင်ဟာလူမျိုးတော်ဣသရေလကိုပြန်ပြီးတော့ကျေးဇူးပြုအောင်မယ်ဆိုပြီးတော့ဖော်ပြပေးလိုက်ပါတယ်အဲ့ဒီလိုအာခေါ်ဂျိုင်းမှာမျော်လင့်ရာတကားဆိုတဲ့အချက်အပြင်ပြီးခဲ့တဲ့သင်ခန်းစာအခန်းကြီး1မှာဖော်ပြခဲ့တဲ့ငါဤလူမဟုတ်ငါသားသမီးမဟုတ်ဆိုတဲ့အချက်နဲ့အတူကျေးဇူးပြုတော်မူပြန်ခြင်းရဲ့သဘောတရားဟာပြန်လည်ရှင်သန်လာရစေပါれ။ထိုသားကိုလောအမိအမိဖြင့်မှဲ့လော။အကြောင်းမူကားတင်တို့သည်ငါဤလူမဟုတ်ငါသည်လည်းတင်တို့ဤဖျားသခင်မဟုတ်တဲ့။အဲ့ဒီလိုအပြစ်တင်ကျိန်ပေါင်းနေ။ပြီးတဲ့နောက်မှာမှဘယ်လိုကောင်းကြီးစကားများကိုချပေးခဲ့တယ်ဆိုတာကိုဆက်ပြီးနားထောင်ကြည့်ကြပါ။တို့ရတွင်ဣသရေလအမျိုးသားတို့သည်မချင်နိုင်မရေတွက်နိုင်သောသမုတ်တရားသဲလုံးနှင့်အမျှများကြလိမ့်မည်။သင်တို့သည်ငါဤလူမဟုတ်ဟုထိုသူတို့အားပြောဆိုရာအရ၌ပင်လျင်သူတို့သည်အသက်ရှင်တော်မူသောဖျားသခင်ဤသားဟု ခေါ်ဝေါ်ခြင်းကိုခံရကြလိမ့်မည်ထိုအခါယူဒအမျိုးသားတို့နှင့်ဣသရေလအမျိုးသားတို့သည်စုဝေးပေါင်းဖော်၍မင်းတဦးကြီးကိုချီးမြှောက်သဖြင့်ထိုပြည်တဲကထွက်လာကြလိမ့်မည်ယေဇရေလနေ့သည်ကြီးမြတ်သောနေ့ဖြစ်ရလိမ့်မည်ဟုမိန့်တော်မူ၏မရှင်းဘူးလားမိတ်ဆွေအဲ့ဒါဟာအဖဖျားသခင်ရဲ့အံ့ဩဖွယ်သောစီရင်တော်မူခြင်းလူအဖွဲအစည်းအပေါ်မှာအစဉ်တစိုက်ကောင်းကြီးပေးခြင်းရဲ့သဘောကိုဖော်ပြပေးပါရယ်မေတ္တာတရားနဲ့ကျေးဇူးကရုဏာတော်ရဲ့သဘောကိုပြန်ပြီးလိုခြင်းရင်အပြစ်တရားအတွေ့ပေးဆက်ခြင်းရှိရမယ်ဆိုတဲ့အချက်ကိုအထူးသတိပြုမိစရာလဲဒီအပိုင်းမှာကျွန်တော်တို့ရှိနေပါရယ်တစ်ချိန်တည်းမှာအာခေါ်ကြိုက်မတိုင်ခင်မှာတွေ့ရတာကတော့တောတစ်ဖက်၌စပြည့်ဥယင်ကိုငါပေးမည်ဆိုတဲ့ဂရိတ်ဖြစ်ပါရယ်မျော်လင့်ချက်တို့ကင်းဝေးရအရက်ကနေထုတ်ဆောင်ပြီးတော့အသီးအပွင့်ဝေစာစီမယ်ဆိုတဲ့အသေးပဲဖြစ်နေပြန်ပါရယ်ဒါကိုပမာပြုတ်လိုက်တာကတော့မောရှိလက်ထက်မှာအေဂုတ်ထုကျွန်လောင်းရိတ်ကပြန်ထွက်မြောက်လာပြီးတဲ့နောက်ကျေးဇူးတော်ကိုချီးမွမ်းခဲ့ရတယ်လို့မင်းတို့ကျေးဇူးတော်တွေကိုချီးမွမ်းခွင့်ငါထပ်ပြီးတော့ပေးမယ်ဆိုတဲ့အချက်ဒီနေရာမှာတွေ့ရခြင်းပါမရှင်းဘူးလားအမျက်တော်သည်ခဏထွဲ့ဤကျေးဇူးတော်မူကတစ်သက်လုံးတည်ဤညာဦးရန်၌ငိုကြွေးခြင်းသည်လာ၍တဲခိုဤနန်းနဲ့ရန်၌ကပြည်ချင်းဆိုရသောအခွင့်ရှိ၏တဲ့ဒီအတိုင်းပဲအဖဖျားသခင်ရဲ့ကျေးဇူးတော်ဟာဣသရေလလူမျိုးတော်အပေါ်မှာဘလောက်အထိကြီးမားခဲ့တယ်ဆိုတာကိုဒီအပိုင်းလေးဟာဘယ်တော့မှမမေ့နိုင်လောက်အောင်ကျွန်တော်တို့ကိုအစဉ်တစိုက်သတိပေးလျက်ရှိနေပါတယ်။ဟောရှေအနာဂတ်ကျမ်းအခန်းကြီး1အငယ်16နဲ့18ကိုဆက်ပြရစီ။ထာဝရဖျားမိန်တော်မူသီးကားထိုကာလ၌သင်သည်ငါ့ကိုသခင်ဟု၍မခေါ်ရခင်ပွန်းဟု၍ခေါ်ရမည်။အခြားတစ်ပါးသောသခင်တို့၏ဘွဲ့နာမများကိုသူ၏နှုတ်မှငါပေ၍ထိုဘွဲ့နာမများကိုနောက်တဖန်မမှတ်မိမမွဲ့ဆူရထိုကာလ၌တဲ့အဲ့ဓာဟာအနာဂတ်ကာလဖြစ်တဲ့ခရစ်တော်ကိုယ်တော်တိုင်မြေပေါ်မှာအုပ်ဆိုးတော်မူမဲ့ကောင်းကင်နိုင်ငံတော်တည်ထောင်ခြင်းကိုဖော်ပြခြင်းဖြစ်ပါတယ်။ဟုတ်ပါတယ်။အငယ်၁၈ဟာအခုလိုတပါးတည်းဆက်လက်ဖော်ပြရင်းနဲ့အတည်ပြုပေးလိုက်ပါတယ်။ထိုကာလ၌ငါသည်သူတို့အတွက်တော်သားရေမိုးကောင်းကင်နှင့်မြေပေါ်မှာတွားရသောတရိတ်ဆန်များနှင့်မိသဟာယဖွဲ့၍လေဒါစစ်တိုက်လက်နှင့်တို့ကိုမြေပေါ်ကပယ်ရှင်းသဖြင့်သူတို့သည်စိုးရင်ခြင်းမရှိဘဲအိယကြလိမ့်မည်တဲ့မိတ်ဆွေတို့တတ်ရှင်အပေါင်းတို့အင်္ဂလိပ်သမားကျမ်းစာအယခင်ပွန်းဆရာဟာအီရှိဆိုပြီးတော့ဖော်ပြထားပါတယ်သခင်ဆရာကတော့ဘာလီဆိုပြီးတော့တွေ့ရပါတယ်အီရှိဆရာဟာ husband သို့မဟုတ်ခင်ပွန်းဖြစ်တယ်ဘာလီဆရာကတော့ဘာလနဖျားနဲ့တိုက်ရိုက်ဆက်နွယ်တဲ့စကားဖြစ်တယ်လို့ကျွန်တော်တို့သိရပါတယ်ဒီတော့ဒီအနာဂတ်ကိုရေးသားနေတဲ့အချိန်မှာဣသရေလဟာဘာလနတ်ဖျားတွေကိုဘလောက်အထိကိုးကွယ်ပြီးတော့သခင်သခင်သခင်ဆိုပြီးတော့ဖြစ်နေလိုက်မလဲဆိုတာကိုကျွန်တော်တို့ကောင်းကောင်းကြီးစဉ်းစားနားလည်နိုင်ပါ रे အခုဖော်ပြလိုက်တဲ့အဆွေခင်ပွန်းဆိုတဲ့ဝေါ်ဟာရကိုသုံးဆွဲလိုက်ခြင်းအပြင်ခရစ်တော်သည်သူ၏အသင်းတော်ကိုသူတို့သမီးကညာကဲ့သို့ချစ်ခင်သည်ဆိုတဲ့အချက်ကိုဗျာဒိတ်ကြိုတင်ဖော်ပြခြင်းဖြစ်ပါ रे တချိန်ထဲမှာပဲသိခါဆိုလို့ကုန်းလို့တောင်မှကောက်เสียမှရှိတော့တဲ့ဘဝပြဲနေတဲ့မိမတယောက်ပင်ဖြစ်လင်ကစားဂောမာကိုဟောရှိဟာခွင့်လွတ်ခြင်းများစွာနဲ့ချစ်နိုင်သေးတယ်ဆိုတဲ့အချက်ကိုသိသာစေပါ रे နောက်ဆုံးအချက်ကတော့အဖဖျားသခင်ဤအပြစ်လွတ်နိုင်ခြင်းအတိုင်းအဆနဲ့သူ့ရဲ့ရွေးကောက်တော်မူသောလူအဖွဲ့အစည်းအပေါ်မှာမဟာမေတ္တာတော်နဲ့ချစ်တော်မူခြင်းဆိုတာကိုလေအံ့ဩဖွယ်အတိတ်တွေပြန်ဆိုပေးလိုက်ပါ रे မိတ်ဆွေအပေါင်းတို့တချို့နှိုက်နှိုက်ချွတ်ချွတ်စဉ်းစားတတ်တဲ့လူတွေကြတော့လေတကယ်ရှောလမုန်တည်ခြင်းလို့မဟာမေတ္တာဘွဲ့ကြီးတဲ့မှာငါချစ်ရသခင်ကိုငါဆိုင်ပေ၏ငါကိုလည်းသခင်ဆိုင်ပေ၏နှင်းတော်၌ကြက်စားတော်မူ၏မိုးမသောမှောင်မိုက်အရေးမပြေးမီငါချစ်ရသခင်ဘေးသာတောင်ပေါ်မှာသမင်တည်းသငယ်ကဲ့သို့တဖန်ပြုတ်တော်မူပါဆိုပြီးတော့ဖော်ပြပါရှိခဲ့တယ်အခုကျတော့မင်းတို့ကျမ်းစာကလည်းတမျိုးကြီးပါလားငါကိုသခင်လို့တောက်မှမခေါ်ရတော့ဘူးဆိုပြီးတော့ဖြစ်သွားပြန်ပြီအဆွေခင်ပွန်းလူပဲပြောင်းပြီးခေါ်ရမယ်ဆိုတာတမျိုးကြီးဆိုပြီးတော့ဝေဘန်တာကိုကျွန်တော်တို့ကြားရဘူးပါလေအမှန်ကတော့အခေါ်အဝေါ်တဲ့အဲ့ဒီဖော်ပြပါနန်စားတွေအနှစ်သာရဟာသာလင်အဓိကဆိုတာကိုနားမလည်ကြတော့အခက်ကြုံရခြင်းဖြစ်ပါလေဝိညာဉ်ရေးအရာအဖဖျားသခင်ဘာကိုရည်ညွှန်းတယ်ဆိုတာကိုဒီအပိုင်းမှာနားလည်ဖို့အလွန်အရေးကြီးလာပါလေကိုအဆွေတို့အဖို့အလို့ငါအသက်ကိုစွန့်သောမေတ္တာတဲ့ပါ၍မြတ်သောမေတ္တာအဘယ်မျှမရှိတဲ့အဲ့ဒီအချက်ကိုခရစ်ဝင်ကျမ်းတွေမှာဖော်ပြပါရှိပါတယ်ဒါဟာခရစ်တော်ဟာလူသားတွေကိုမိမိရဲ့အဆွေခင်ပွန်းလို့ချစ်တယ် သခင်ကနေအစေခံတွေကိုဖိနှိပ်ချုပ်ချယ်ထားတယ်လို့ချုပ်ချယ်ထားပြီးတော့ချစ်ကြောက်ယူသည်ဆိုတဲ့အဆင့်မျိုးတောင်မှမဟုတ်ဘူးအလွန်အလွန်အဆင့်မြင့်မားတဲ့လူသားတို့ရဲ့အဆင့်အမြင့်ဆုံးတဲ့မကသောမေတ္တာမျိုးဖြစ်တယ်ဆိုတာကိုနားလည်ထားဖို့လိုပါတယ်တစ်ချိန်တည်းမှာကယ်တင်ရှင်ကိုသခင်လို့တော့ခေါ်ကြတယ်အလိုတော်ကိုတော့မနာခံဘူးအဆွေခင်ပွန်းလို့စစ်မှန်တဲ့ချစ်ချင်းတရားနဲ့မချစ်နိုင်ရင်အလကားပဲဆိုတဲ့အနှစ်သာရကိုကယ်တင်ရှင်သခင်ခရစ်တော်ကိုတော့တိုင်းဟာပေါ်ပြပေးလိုက်ချင်းပဲလို့လည်းကျွန်တော်ခံယူပါတယ်ရှင်မသက်ခရစ်ဝင်ကျမ်းအခန်းကြီး9အငယ်27မှ23မှာပြန်ကြည့်မယ်ဆိုရင်ကယ်တင်ရှင်မှာကြားခဲ့တဲ့အချက်တွေဟာအလွန်လေးစားလိုက်နာစရာကောင်းလှပါတယ်သခင်ကိုယ်တော်တိုင်ပြောခဲ့သောနှုတ်ထွက်ဩဝါဒများမှလို့လေကျွန်တော်တို့အဖို့ပိုးပြီးတော့သတိတရားရယူစရာကောင်းလှပါတယ်သခင်ဟုငါ့ကိုရှောက်သောသူတိုင်းကောင်းကင်နိုင်ငံတော်သို့ဝင်ရလိမ့်မည်မဟုတ်ကောင်းကင်ဘုံ၌ရှိတော်မူသောငါခမည်းတော်၏အလိုကိုဆောင်သောသူသားလျင်ဝင်ရလိမ့်မည်။ထိုနေ့၌ကသခင်အကျွန်ုပ်တို့သည်ကိုတော်အခွင့်နှင့်ဆုံးမဩဝါဒပေးပါပြီမဟုတ်လော။ကိုတော်အခွင့်နှင့်နတ်ဆိုးတို့ကိုနှင်ထုတ်ပါပြီမဟုတ်လော။ကိုတော်အခွင့်နှင့်များစွာသောတကူတို့ကိုပြပါပြီမဟုတ်လောဟုအများသောသူတို့သည်ရှောက်ကြလိမ့်မည်။ထိုသို့ရှောက်ကြသောအခါသင်တို့ကိုငါအရှင်းမသိအရမအမှုကိုပြုသောသူတို့ငါထံမှဖေချာဟုထိုသူတို့အတိအလင်းငါပြောမည်တဲ့ကြောက်စရာကြီးပါနော်ဟုတ်ပါတယ်သခင်လို့ခေါ်လို့ကောင်းကောင်းနဲ့ကျွန်တော်တို့ဟာခေါ်ကြပါတယ်သခင်ခရစ်တော်ကိုအမှန်ချစ်ဤမချစ်ဤဆိုတာကိုတော့ကိုယ့်ဖာသာကိုဆန်းစစ်ဖို့အထူးပဲလိုလိမ့်မယ်ခရစ်တော်ကိုယ်တော်တိုင်ဟာလေသူကောင်းကင်ဘုံကိုပြန်မကြွခင်အချိန်မှာဒီမေဂုမျိုးကိုပဲရှင်ပေတရုထံမှမေးမြန်းခဲ့တယ်သူအသေးခံပြီးတော့ပြန်လဲထမြောက်ခဲ့ပြီးပြီဆိုတဲ့အချိန်မျိုးမှမှမေးတဲ့မေဂုမြေပေါ်ကနေပြီးတော့အပြီးတိုင်ထွက်ခါကန်ဒီအချိန်မှာတနည်းအားဖြင့်ကောင်းကင်ဘုံတို့ပြန်လဲတက်ကြွကန်ဒီအချိန်မှာမေးမြန်းခဲ့တဲ့မေကွန်မှုလို့လေသိတ်အရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်ဟုတ်ပါတယ်မေးတာတောင်မှအချိန်မကပါဘူးသုံးချိန်တိုင်တိုင်မေကွန်ထုတ်ခဲ့ခြင်းပါယောနာဤသားရှိမုန်ဤသူတို့သည်ငါ့ကိုချစ်သည်တဲ့သင်သည်သာ၍ချစ်သလောဟုရှိမုန်ပေတရုအမေးတော်မူလျင်ဟုတ်ပါ၏သခင်ကိုယ်တော်ကိုအကျွန်ုပ်ချစ်သည်ကိုကိုတော်သိတော်မူပါ၏ဟုလျှောက်တော်ငါ၏သိုးသင်ငယ်တို့ကိုကြွေးမွေးလော့ဟုမိန့်တော်မူ၏တဖန်ယေရှုကယောနာ၏သားရှိမုန်သင်သည်ငါ့ကိုချစ်သလောဟုဒုတိယအကြိမ်မိန့်တော်မူလျှင်ဟုတ်ပါ၏သခင်ကိုတော်ကိုအကျွန်ုပ်ချစ်သည်ကိုကိုတော်သိတော်မူ၏ဟုလျှောက်တော်ငါ၏သိုးတို့ကိုထိန်တော်ဟုမိန့်တော်မူ၏ယေရှုကလည်းယောနာ၏သားရှိမုန်သင်သည်ငါ့ကိုချစ်သလောဟုတတိယအကြိမ်မိန့်တော်မူလျှင်သင်သည်ငါ့ကိုချစ်တော်ဟုသုံးကြိမ်မြောက်အောင်မေးတော်မူသောကြောင့်ပေတရုသည်စိတ်နာသဖြင့်သခင်ကိုတော်သည်ခတ်သိမ်းသောအရာတို့ကိုသိတော်မူ၏ကိုတော်ကိုအကျွန်ုပ်ချစ်သည်ကိုကိုတော်သိတော်မူ၏ဟုလျှောက်တော်ယေရှုကငါ၏သိုးတို့ကိုကြွေးမွေးလော့တဲ့အဲ့ဒီလိုပြန်ပြီးတွေ့ရခြင်းဖြစ်ပါတယ်သောတရှင်မိတ်ဆွေအပေါင်းတို့ခမညာထိုကာလဆိုတဲ့နောက်ဆုံးသောအချိန်ဆိုတာကိုကျွန်တော်တို့ဟာအထက်ထက်ကြားနာနေကြရပါတယ်ဘလို့အဲ့ဒီအချိန်ကာလဟာဝေးသလဲဘလောက်ထိနီးသလဲဆိုတာကိုကျွန်တော်တို့အတက်မပြောနိုင်ပါဘူးပြောနေတာဒီအကုန်လုံးတို့ဟာအဖဖရာသခင်ရဲ့ဗျာဒိတ်တော်ကိုသာဝိညာဉ်တော်လမ်းပြသည့်အတိုင်းပြောနေရခြင်းဖြစ်ပါတယ်ဒါပေမဲ့အဲ့ဒီအချိန်ကာလဟာခရစ်တော်ကိုယ်တော်တိုင်စိုးမိုးသည့်ကာလမေတ္တာတရားနဲ့ညီသက်ခြင်းတို့အကျွမ်းမဲ့စိုးမိုးမိကာလဆိုတာကလွဲလို့ကျွန်တော်တို့ဘာမှပြက်ပြက်သားသားတိတိကျကျဝင်ပြီးမပြောရတဲ့ကာလဖျားသခင်ကိုတော်တိုင်ဂရိတော်နဲ့ပေါ်ပြရာကာလမုတ်ချဖြစ်တယ်ဆိုတာကိုတော့ကျွန်တော်အကျွမ်းမဲ့နားလည်နိုင်ပါ रे မိတ်ဆွေအပေါင်းတို့သူတို့အတွက်တောသားရေမိုးကောင်းကင်နဲ့တိရိစ္ဆာန်များအလုံးကိုတောက်မှမိတ်သဟာယဖွဲ့ပြီးတော့ယင်ပါစီမယ်ဘာလက်နဲ့မှမရှိတော့တဲ့အထိငါပယ်ရှင်းမယ်စိုးရိမ်ခြင်းမရှိပဲသင်တို့အိပ်ပျော်ကြရမယ်တကယ်ကိုပီပီအနာဂတ်စကားတွေပါပဲဒါတွေဟာဣသရေလလူမျိုးတို့အတွက်တည့်ရဲ့ရည်ညွှန်းသောအနာဂတ်ကြီးဖြစ်တယ်ဆိုတာကိုလည်းမျက်ခြေပြတ်ခံလို့မရနိုင်ပါဘူးအဲ့ဒီအချိန်ကာလမှာတော့တိဝိညာဏအသင်းတော်အစစ်အမှန်ဟာသိသိချင်းခံရပြီးပြီနှိကတ်ကာလလွန်မြောက်သွားပြီးပြီ3တရားစီရင်ခြင်းကဏ္ဍလည်းပြီးဆုံးသွားပြီ4ကောင်းကင်နိုင်ငံတော်မြေပေါ်မှာတည်ချိန်ဖြစ်နေပြီဆိုတာကိုကျွန်တော်သင်သိရသောသမာကျမ်းရဲ့ခံယူချက်အဖြစ်ဒီနေရာမှာကျွန်တော်တစ်ခါပြန်ပြီးတော့တင်ပြထားခြင်းပါတယ်မိတ်ဆွေအပေါင်းတို့မိတ်ဆွေတို့ကိုကျွန်တော်အခုအပိုင်းမှာထပ်မံဖြည့်ဆွတ်သတိပေးကျင်တာကတော့ဒါရီဟာတို့လက်လှမ်းမိမှမဟုတ်ပဲကွာနှုတ်ကပတ်တော်ဆိုတာဟာအခုဟောရှိအနာဂတ်အရာဆိုရင်တို့တွေနဲ့လည်းဘာမှဆိုင်တာမှမဟုတ်ပဲဒါရီဟာဣသရေလအတွက်သီးသန့်ဗျာဒိတ်တွေဆိုတော့ပို့ပြီးတော့ဆိုးတယ်ငါတို့နဲ့အဝေးကြီးဆိုပြီးတော့ဘယ်လို့မှနဘေးချိတ်ထားလို့မရနိုင်တဲ့အကြောင်းကိုသတိပေးလိုခြင်းဖြစ်ပါတယ်ဘာဘူးလုံဆိုတဲ့အဲ့ဒီရှေးခေတ်မဟာအင်အားကြီးနိုင်ငံက ဣသရေလကိုကျွန်လုတ်ခဲ့သူဣသရေလမဟုတ်တဲ့ဘယင်ကြီးနေပုခတ်နေစာဆိုတဲ့ပုဂ္ဂိုလ်ကြီးကိုယ်တိုင်နှိမ့်ချယိုကျိုးစွာဝန်ခံခဲ့ရတဲ့အချက်တစ်ခုကိုပဲကျွန်တော်ပြန်ပြီးတော့ဥပမာပေးခြင်းပါတယ်ဒံယေလအနာဂတ်ကျမ်းအခန်းကြီး၄အငယ်34နဲ့35မှာအဲ့ဒီတပားအမျိုးသားဘယင်ကြီးအခုလိုကြွေးကြော်ရင်ဖွင့်ခဲ့ပါတယ်ဝန်ခံခဲ့ပါတယ်ကာလအချိန်စေသောအခါငါနေပုခတ်နေစာသည်ကောင်းကျင်သို့မျှော်ကြည့်၍သတိရပြန်စဉ်အမြင့်ဆုံးသောဖျားကိုကောင်းကြီးပေး၍ထာဝရအသက်ရှင်တော်မူသောဖျားကိုချီးမွမ်းထောမနာပြု၏အာနာတော်သည်ထာဝရအာနာဖြစ်၏နိုင်ငံတော်သည်ကဘာအဆက်ဆက်တည်၏မြေကြီးသားအပေါင်းတို့သည်ရှေ့တော်၌အဘယ်မျှမဟုတ်တကဲ့သို့ဖြစ်ကြ၏ကောင်းကင်ဘူကြီးတို့၌၎င်းမြေကြီးသားတို့၌၎င်းအလိုတော်ရှိသည့်အတိုင်းစီရင်ပြုပြင်တော်မူ၏လက်တော်ကိုအဘယ်သူမျှမစီတာနိုင်အဘယ်သို့ပြုသနည်းဟုကိုတော်ကိုဆိုနိုင်သောသူမရှိဟုတ်ပါတယ်အဲ့ဒါဟာတပားအမျိုးသားဖြစ်တဲ့ဘာပုလုံအာနာရှင်ကြီးနေပုတ်ခတ်နေစာကိုတိုင်ဝန်ခံခဲ့ရသောစကားပါဒါတွေမကသေးပါဘူးဣသရေလလူမျိုးတော်တို့အဖို့ဆိုရင်လေဒါတွေဟာအနာဂတ်တွေပဲကွာဝေးဝေးလန်လန်ကြမှာလာမယ့်အရာတွေစိတ်ကူးရင်တွေဆိုပြီးတော့ပြစ်ပယ်လို့ဘယ်လို့မှမရနိုင်ပါဘူးတို့ရဲ့အတိတ်သမိုင်းတွေမှာပဲဒီသမိုင်းဖြစ်ရတွေ့ဟာအနာဂတ်အတွက်မပြတ်မကွက်ဖြစ်ရမယ့်အရာတွေအဖြစ်သက်သေထင်ရှားစွာပြတ်သားခဲ့ပြီးလို့ကျွန်တော်ဆိုချင်ပါတယ်အထူးသဖြင့်အတိတ်ကာလဖြစ်စဉ်မှတ်တမ်းတွေဟာဣသရေလလူမျိုးတော်အဖို့အသက်ရှင်တော်မူသောအဖဖျားသခင်မှတပါအခြားအာကိုခိုးလှုံစရာအခြားဘာမျှမရှိဆိုတဲ့အဖြစ်မှန်ကိုပြန်လေသတိတံဝေကရရှိစေလိမ့်မယ်လို့ကျွန်တော်တင်ပြခြင်းပါတယ်ယေရမိအနာဂတ်ကျမ်းအခန်းကြီး50အငယ်18မှ20အတွင်မှတ်တမ်းတဲကဗျာဒိတ်တွေ့ရဲ့အဲ့ဒီဗျာဒိတ်တော်တို့ရဲ့အကျွင့်မဲ့ပြည့်စုံခဲ့ခြင်းတွေရဲ့ ਨੇ ပဲကျွန်တော်တက်တည်တည်နိုင်ပါလိမ့်မယ်ဣသရီလာသည်အယက်ယက်တို့လွင့်ပြေးရသောသူဖြစ်၏ရှင်သေးတို့သည်နှောက်ယှက်ကြပြီအာရှုရိရှင်ဘရင်သည်ရှေးဥစွာကိုက်စားပြီထို့နောက်မှဘာဘူးလုံရှင်ဘရင်နေပုခတ်နေစာသည်သူ၏အယိုးတို့ကိုချိုးဖဲ့ပြီထို့ကြောင့်ဣသရီလာအမျိုး၏ဖျားသခင်ကောင်းကင်ဘိုးကြီးအရှင်ထာဝရဖျားမိန့်တော်မူသီကားငါသည်အာရှုရိရှင်ဘရင်ကိုဒံပေးသည်နိတုဘာဘူးလုံရှင်ဘရင်နှင့်သူ၏နိုင်ငံကိုဒံပေးမည်ဣသရေလကိုသူ၏နေရင်အရက်သို့ငါဆောင်ခဲ့အုံးမည်သူသည်ကရမေလတောင်နှင့်ဘာရှန်တောင်ပေါ်မှကျက်စား၍အေဖရင်တောင်နှင့်ဂိလတ်တောင်ပေါ်မှဝါလိမ့်မည်ထိုကာလအခါဣသရေလအပြစ်ကိုစစ်ကြောတော်လဲအပြစ်မပေါ်ရယုဒဒုစရိုက်တို့ကိုရှာ၍မတွေ့ရငါချန်ထားသောသူတို့၏အပြစ်ကိုငါဖြေရှင်းမည်ဟုထာဝရဘုရားမိန့်တော်မူ၏ရှင်းနေပါလေအတိတ်ပစ္စုပန်အနာဂတ်ဆရာဟာအစဉ်တစိုက်ဆက်ဆက်နေခဲ့ပါလေဆက်ဆက်နေစေလည်းဖြစ်ပါလေမှန်ပါလေယေရမိအနာဂတ်ကျမ်းရဲ့ဖော်ပြချက်တွေကအာရှုရိတို့ဘာဘူးလုံတို့ရဲ့နှိပ်စက်မှုတွေကိုဣသရေလကယုဒယောဟာခါစီပြီးတော့ခံခဲ့ရပြီးတော့ဒီဗျာဒိတ်တော်တို့အကျွင့်မဲ့ပြည့်စုံခဲ့ကြောင်းတက်တည်ပြခဲ့ပြီးပါပြီမပြည့်စုံခဲ့သေးသောအနာဂတ်ရေရှည်ကာလအတွက်ဗျာဒိတ်တော်များဟာကြံ့နေစေဖြစ်သလိုသမိုင်းကာလရှည်ကြီးတလျှောက်အတွင်းမှာတကြီးကြီးပြည့်ခဲ့ရတဲ့ဗျာဒိတ်တော်တွေဆရာဟာလဲရှင်းလင်းပြတ်သားစွာနဲ့တက်တည်ထင်ရှားစွာကျွန်တော်တို့သမိုင်းမှာတွေ့ခဲ့ရပြီးသားပါဟောရှေအနာဂတ်ကျမ်းအခန်းကြီး2အငယ်19နဲ့20ငါသည်ကိုယ်အဖို့သင်ကိုအစဉ်အမြဲသိမ်းယူမည်ဖြောင့်မတ်ခြင်းတရားသဖြင့်စီရင်ခြင်းချစ်သနာစုံမဲ့ခြင်းနှင့်အညီကိုယ်အဖို့သင်ကိုသိမ်းယူမည်သစ္စာဆောင်ခြင်းနှင့်အညီသိမ်းယူ၍သင်သည်ထာဝရဘုရားကိုသိရလိမ့်မည်အလွန်အရေးကြီးတဲ့အပိုင်းပဲလို့ဆိုပြရစီဣသရေလတွေဟာပြည့်ညတ်တော်တွေကိုအလွတ်ကျက်တယ်ကြောက်ခမန်းလိလိရှိတဲ့ဒီပြည့်ညတ်တော်တွေကိုဟန်ပြလောက်သာယူသေးကြပြီးတော့ဖောက်ပြန်နေကြခြင်းဖြစ်တယ်ဘာလနဲ့ဘုရားတွေကိုအဲ့ဒီခေတ်ကာလမှာအဖဖျားသခင်ရဲ့ဗိမှန်တော်လိုနေရာမျိုးမှာတောင်းမှအစားထိုးပြီးတော့ကိုးကွယ်ခဲ့တဲ့အသည့်မိုက်မှနေကြတယ်ဆိုတာတွေ့ကိုသမိုင်းထင်ရှားလောက်အောင်ကျွန်တော်တို့တွေ့နေကြရပါတယ်ဟုတ်ပါတယ်တိုင်းတစ်ပါးကနတ်ဖျားတွေကိုကိုးကွယ်တယ်အဖဖျားသခင်ရဲ့ဗိမှန်တော်လိုနေရာမျိုးမှာတောင်းမှရုတ်ထုဆင်းတူတွေတင်ပြီးတော့ကိုးကွယ်ဝန်ကြတယ်ကိုသားသမီးကိုကိုသတ်ပြီးတော့ပူဇော်ကြတယ်ကိုရောင်းကြတယ်ဆိုတဲ့အချက်တွေ့ကိုအဲ့ဒီဓမ္မရာဇဝင်စရုထစာဆောင်အခန်းကြီး18ထဲမှာရှင်းလင်းပြတ်သားစွာကျွန်တော်တို့တွေ့ရပါတယ်မိတ်ဆွေအပေါင်းတို့အဲ့ဒီလိုငါမှတပါအခြားသောဖျားကိုကိုးကွယ်မှုဆရာဟာဖျားသခင်အင်မတန်ဆက်စုယွန်းရှာတယ်ဆိုတာကိုသူတို့ဟာပြည့်ညတ်တော်တွေတဲ့မှာနံပါတ်1ပြည့်ညတ်နေရာမှာသိကြရမှာပေါ့သူတို့အဲ့ဒီအပြစ်ကြီးကိုကျူးလွန်ဝန်ခဲ့ကြတယ်အဲ့ဒီအချိန်မှာတလောက်အထိတင်းကျပ်စွာပြည့်ညတ်တော်တွေချထားပေးတော်မူတဲ့သခင်ဟာသူတို့ကိုချက်ချင်းမိလောင်တိုက်သွင်းခဲ့ပါသလား ချက်ချင်းသွေးချောင်းစီးအောင်တုတ်တင်ခဲ့ပါသလားမတုတ်တင်ခဲ့ပါဘူးအခုအချိန်မှဆိုရင်ဟောရှေမှတစ်ဆင့်ဖော်ပြနေပြီဖြောင့်မတ်ခြင်းတရားသဖြင့်စီရင်ခြင်းဆိုတဲ့စကားတွေရဲ့နောက်မှာထည့်ပေးလိုက်တဲ့အချက်ကတော့ချက်တနာစုံမဲ့ခြင်းတဲ့မရှင်းဘူးလားရှင်းနေပါလေဒါကြောင့်မို့လို့လဲမိမတယောက်ဖောက်ပြန်လို့ရှိရင်ဂဲနဲ့ပောက်သက်စီဆိုတဲ့အလွန်ကြမ်းတမ်းတဲ့သူ့ရဲ့ပြညတ်တော်ကိုသူကိုယ်တိုင်ဟာကိုတော်တိုင်ချိုးဖောက်တယ်။ဘာဖြစ်လို့ချိုးဖောက်ခဲ့သလဲ။ကိသူဟာချိုးဖောက်နိုင်တဲ့အကျွင့်မဲ့အာနာရှင်မှုလို့သူ့ဥပရိသကိုသူချိုးဖောက်ခြင်း။နှိပြညတ်တော်တို့တဲ့ဂျေဇုနဲ့ဂယုနာတော်ကသာလျှင်အကြီးမားဆုံးဖြစ်ပါကြောင်းကိုလူလောကတလှွာသိစေခြင်းလို့သူအခုလို့ချိုးဖောက်ခြင်းပဲ။သူ့ရဲ့တကူတော်သူရဲ့ဘုံတကူအာနုဘော်တော်တို့ရဲ့တဲ့သူရဲ့ဖန်ဆင်းကံလူသားတို့ကိုသူဘလောက်ထိချစ်တော်မူတယ်ဆိုတာကိုဒီအချက်ဟာမိမောင်းထုတ်ဖော်ပြနေပါလေကယ်တင်ရှင်သခင်ခရစ်တော်အဖြစ်လူလောကကိုသူဆင်းသက်ပြီးတော့ပရိညင်အသစ်နဲ့အစားထိုးတယ်ဆိုတာဟာလေနောက်ဆုံးတော့ဒီအခြေခံသဘောကြောင့်ပဲဖြစ်ပါတယ်ဟုတ်ပါတယ်ချစ်တနာစုံမဲ့ချင်းကြောင့်ပါဟောရှေအနာဂတိကျမ်းအခန်းကြီး1အငယ်27မှ22ထာဝရဘုရားမိန့်တော်မူသီကားထိုကာလ၌ငါသည်နားထောင်မည်မိုးကောင်းကင်စကားကိုနားထောင်၍သူသည်မြေကြီးစကားကိုနားထောင်မည်မြေကြီးသည်လည်းဆန်းစပါးစပြည့်ရီစီတို့၏စကားကိုနားထောင်၍သူတို့သည်လည်းရေစရီလစကားကိုနားထောင်ကြလိမ့်မည်မိတ်ဆွေအပေါင်းတို့ရေစရီလဆရာဟာမြို့တမြို့ဖြစ်လို့မြေကွက်တကွက်လို့လည်းဆိုနိုင်ပါ रे ဒီယဝန်ဒီသဟာသွေးချောင်းစီးခဲ့ဘူးတဲ့နေရာဖြစ်တယ်ယေဟုဆိုတဲ့ဘုရင်အခုဟောရှိခင်မှာအဲ့ဒီယေဟုရဲ့နောင်လာနောက်သားယေရောဗောင်အမှတ်စဉ်နှစ်ဇာခရီတို့နဲ့တကွအကုန်လုံးမျိုးပြုတ်ကုန်မဲ့ဘယင်ခက်ကအလွန်ညှီစောနန်းခဲ့သောအရက်ဒေသပဲဖြစ်ပါတယ်အဲ့ဒီလောက်အထိကြောက်မဲ့ဖွယ်သမိုင်းရှိခဲ့ပါသောမြေကြီးပြင်ဟာသမိုင်းမှာမရှိခဲ့ဘူးတဲ့ပါရာဝပြောခြင်းရှိလာလိမ့်မယ်ဆိုတာကိုပြတ်သားစွာဖော်ပြပေးလိုက်ပါတယ်ဟောရှိအနာဂတိကျမ်းအခန်းကြီး1အငယ်23ထိုသူတို့သမီးကိုမျိုးစေ့ကဲ့သို့မြေ၌ကိုအဖို့ငါကျဲမည်မတနာမစုံမဲ့အပ်သောသူတို့သမီးကိုငါတနာစုံမဲ့မည်ငါဤလူမဟုတ်သောသူကိုလည်းတင်သည်ငါဤလူဖြစ်သည်ဟုငါဆိုမည်သူကလည်းကိုတော်သည်အကျွန်ုပ်၏ဖျားသခင်ဖြစ်တော်မူသည်ဟုရှောက်လိမ့်မည်ဟုမိန့်တော်မူ၏မိတ်ဆွေကောင်းကင်နှင့်မြေကြီးတူပြိုင်ကျေးဇူးတော်ချီးမွမ်းရမည်နိုင်ငံတော်ရဲ့တရုတ်ဖြစ်ပါလေထိုအချိန်ကာလကိုဆူတောင်းလျက်စောင့်နေကြပါစို့
ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းအစီအစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာခရိယံတမချန်းရဲ့ဓမ္မဟောင်းကျမ်းပိုင်းတွေကဟောရှိနဂတ်တိကျမ်းအခန်းကြီး3ကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်